ကျမတန်ဆွမ်းတဲ့လူတွေကိုကိုရိုနာဗိုင်းရပ်စ်ကူးစက်စေပြီးအလားအလာရှိတဲ့ COVID-19 ကာကွယ်ဆေးစံတမ်းမှုတွေအချိန်မြင့်လှုပ်ဆောင်သွားမယ့်အစီအစဉ်ကိုဗြိတိန်နိုင်ငံအစိုးရကအပြီးထောက်ခံလိုက်ပြီးဖြစ်ပါတယ်။ဒီစံတမ်းမှုကိုဗြိတိန်အစိုးရနဲ့ Imperial College London တက္ကသိုလ်တို့ပူးတွဲဆောင်ရွက်မှာဖြစ်ပါတယ်။အခုလိုစံတမ်းမှုတွေလုံးမဲ့စီမံချက်အတွက်ဗြိတိန်နိုင်ငံအစိုးရကAmericanDollar 43.5 သန်းပေးရမှာဖြစ်ပြီးစေဝါစံတမ်းမှုဆိုင်ရာကျင်းဝတ်ကော်မတီနဲ့စီကံထိန်းသိမ်းရေးဌာနတို့ကသဘောတူအတည်ပြုမယ်ဆိုရင်စံတမှုတွေကိုဇန်နဝါရီလမှစတင်လုပ်ဆောင်မှာဖြစ်ပါတယ်။စံတမှုတွေပြုလုပ်ဖို့အတွက်အသက်18နှစ်နဲ့30အကြာအရွယ်ရှိသူတွေကိုစုဆောင်းနေတယ်လို့သုတေသနပညာရှင်တွေကပြောပါတယ်။ယောဂအခမ်းမရှိသူ၊ COVID-19 ယောဂမရှိသူ၊ COVID-19 ယောဂကြောင့်အနေရဖြစ်စေမဲ့တခြားယောဂအခမ်းမရှိသူတွေကိုစုဆောင်းနေတာလည်းဖြစ်ပါတယ်။စံတမှုပရမအဆင့်မှာ COVID-19 ယောဂဖြစ်စေဖို့ဗိုင်းရပ်စ်ပမာဏဘလောက်ထိတွေ့ဖို့လိုတယ်လဲဆိုတာကိုသိရှိနိုင်အောင်လေ့လာသွားမှာဖြစ်ပါတယ်။အဲ့ဒီအစဉ်ပြင်ရင်တော့ကာကွယ်ဆေးကလူခန္ဓာကိုယ်ရဲ့ယောဂကိုဘယ်လိုကာကွယ်တားဆီးနိုင်တယ်လဲဆိုတာကိုလေ့လာသွားမှာဖြစ်ပြီးကုသနိုင်ခြင်းအလားအလာတွေကိုစူးစမ်းလေ့လာသွားမှာလည်းဖြစ်ပါတယ်။ဒီစမ်းသပ်မှုတဲ့မိမိစန္ဒလျောက်ပါဝင်မဲ့သူတွေအနေနဲ့ COVID-19 ဆေးကုသထုံးမရှိသေးတဲ့အခြေအနေကိုတွေ့ကြုံရင်ဆိုင်ရမှာဖြစ်ပါတယ်။